မြန်မာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 13,304 ယောက်ရှိခဲ့ပြီးပိုးတွေ့သူ 1,468 ဦးရှိပါတယ်။ပိုးတွေ့ရကတော့ 8.3% ရာခိုင်နှုန်းမှာသေဆုံးသွားသူ 52 ဦးရှိပါတယ်။သေဆုံးမှုရာနှုန်း 3.8% ရာခိုင်နှုန်းလို့ပြောပါတယ်။ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 48,329 ဦးရှိနေပါပြီ။သေဆုံးသူကလည်းစုစုပေါင်း 1,935 ယောက်ပါတကယ်ဖြစ်နေတာတွေနဲ့တရားဝင်အစည်းအဝေးကြားမှာအကွာအဟရှိနေပါတယ်။အမေရိကန်နိုင်ငံမှာတော့ကိုဝင်ဆောင်မိခင်တွေကိုကိုဗစ်ကာကွယ်ဆေးထိုးကြဖို့ကူးစက်ရောဂါကာကွယ်ရေးနဲ့ထိကျုံရေးဌာန CDC ကတိုက်တွန်းလိုက်ပါတယ်။ကိုဝင်ဆောင်မိခင်တွေမှာကိုဗစ်ရောဂါဖြစ်ပေါ်ခဲ့ရင်နောက်ဆက်တွဲဖြစ်ပေါ်လာမယ့်ရောဂါနဲ့မလိုလားအပ်တဲ့အန္တရာယ်တွေကများလာတာကြောင့်အခုလိုအကြံပြုလိုက်တာပါ။လာမယ့်နှစ် February 4ကနေ20ရက်နေ့အထိကျင်းပမယ့်ဘေကျင်းဆောင်းရာသီအိုလံပစ်အားစားပွဲမှာတော့ကိုဗစ်ကတ္တစီမင်းစီကံသမချက်တွေတိုင်းကျင့်သုံးမယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကကြေညာလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးအပြည့်မီယူတဲ့အာဏာသမားတွေဟာကွာရန်တင်းရက်21ရက်ဝင်ကြရမှာပါ။အော်စတြေးလျနိုင်ငံမှာတော့ဂျာတာပလင်းနီကဝီတိုရီယာပြည်နယ်မှာကိုဗစ်ပိုးတွေ့သူအသက် 1,438 ယောက်ရှိခဲ့ပါတယ်။အဲ့ဒီလူတစ်ဝက်ကျော်ကပတ်မြုပ်မှာကျင်းပခဲ့တဲ့ဘောလုံးပွဲကိုသွားကြည့်ခဲ့တဲ့လူတွေဖြစ်ကြတယ်လို့အစိုးရကပြောပါတယ်။